Welcome to the Voice of America in Burmese.
ဘေးရနေကင်းဝေးတဲ့မင်္ဂလာနံနဲ့ချင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရန်2022ခုနှစ်စက်တဘာလ17ရက်တနင်္ဂနွေနေ့မနေ့ခင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာနှစ်ပေါင်း60အတွင်းနိုင်ငံတော်ဇာပနာအခမ်းအနားအဖြစ်ဗြိတိန်ပြည်မှာကြီးရဲ့ဇာပနာကိုကျင်းပမှာဖြစ်ပြီးရဲအင်အားအများဆုံးအသုံးပြုမယ်လို့မျှော်လင့်ထားပါတယ်ယူကရိန်းရှေ့ဘက်ခြမ်းမှာယူကရိန်းတံပြန်ထိုးစစ်အောင်မြင်နေပြီးရုရှားတပ်တွေပြန်လည်ဆုတ်ခွာသွားတယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်ဒီပါရောက်မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကအာဏာသိမ်းစစ်ကောင်စီရဲ့ရင်နံတဲ့သဘာဝတန်းငွေတွေကိုပိတ်ဆို့ရေးယူလို့မှုလုပ်ဖို့အမေရိကန်သမ္မတအင်ဂျူရောရှေ့မှာဆန္ဒပြခဲ့ကြပါတယ်ဒီလိုနိုင်ငံတကာနဲ့ကမ္ဘာမြန်မာကသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့မကွေးတိုင်းဒေသခံတွေကြုံနေရတဲ့ဒေသတွင်းလူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတင်ပြထားတဲ့ဒုအတန်အစီအစဉ်မှာကြားမှာက
ညတော့ဒီမှာမြို့တော်နဲ့အိမ်ကြီးနဲ့ရှိနေတာဒါပေမဲ့အဲဒီမှာရှိတဲ့ပြည်သူတွေကိုလုံးမရအောင်ကိုရိုက်ခွဲပြစ်ခဲ့တယ်ချက်ပြစ်ခဲ့တယ်။နောက်ဒီစကားတွေကိုလည်းဖန်တွေကို
သတင်းတွေအပြင်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာပြည်စုံကိုကြားဖို့ရှိပါတယ်ခင်ဗျာ။နောက်ပိုင်းမှာလည်းအခြားပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်သွားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ။
ဗြိတိန်နိုင်ငံမှာဘီယင်မာကြီးဒုတိယမြောက်အဲလစ်ဇဘက်ကွယ်လွန်သွားတဲ့အတွက်နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပဖို့ပြင်ဆင်နေပါတယ်။ဗြိတိန်နိုင်ငံမှာရဲအင်အားအများဆုံးအသုံးပြုတဲ့လုံခြုံရေးအစီအစဉ်တရားဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတကာတိုက်သည့်ခေါင်းဆောင်တွေဇာပနာအခမ်းအနားကိုတက်ရောက်မှာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးကြံ့မှတ်ထားမှာဖြစ်ပါတယ်။စနေနေ့ကချားလ်မင်းသားဟာဘီယင်အဖြစ်စက္ကန့်ကြောင်းတိုင်းပြည်ကိုတရားဝင်ကျင်ညာတဲ့အခမ်းအနားကိုလန်ဒန်မြို့မှာရှိတဲ့စိန့်ဂျိမ်းစ်နန်းတော်မှာကျင်းပခဲ့ပါတယ်။ ချားမင်းသားဘုရင်ဖြစ်လာတဲ့အပေါ်ဗြိတိန်ကာကွယ်ရေးဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးဆာထွန်နီခရကင်ကချဘုရင်ဟာသူ့ရဲ့မိခင်လိုပဲထူးခြားတဲ့အမြင်ရှိတဲ့သူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ And we are fortunate to have in King Charles III somebody that we also
ကျွန်တော်တို့ဟာချားဘီရင်လိုခေါင်းဆောင်မျိုးကိုရရှိတာခံကောင်းပါတယ်ကျွန်တော်တို့ဟာသူ့ရဲ့အကြောင်းကိုကောင်းစွာသိရှိထားပါတယ်သူဟာဗြိတိရှ်တပ်မတော်မှာတာဝန်ခံထမ်းဆောင်ခဲ့ဘူးသူလည်းဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးဆာတိုနီရော့ဂျကင်ကပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကဘုရင်အကြံပေးကောင်စီကနေဘုရင်အဖြစ်လဲတရားဝင်ကြေညာခဲ့ပါတယ်ဗြိတိန်နိုင်ငံရဲ့နိုင်ငံတော်ဇာပနာကို1965ခုနှစ်ကဝင်ကြီးချုပ်ချာချီလ်ကွယ်လွန်စင်ကကျင်းပခဲ့ပါတယ်။ဘီယင်မာကြီးရဲ့ဇာပနာကိုဘယ်နေ့လုပ်မယ်ဆိုတာအတိအကျသတ်မှတ်ကြေညာထားခြင်းမရှိသေးပေမဲ့စက်တင်ဘာလ19ရက်နေ့မှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းမှာအ धिक မဟာဗျူဟာမြောက်ထိုးစစ်ကြီးကိုဆင်နွှဲခဲ့ရာအရေးပါတဲ့အစ်စပြန်မြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးရုရှားတပ်သားထောင်ပေါင်းများစွာဟာလည်းအော့စကေးမြစ်တစ်ဖက်ပကန်းကိုဆုတ်ခွာသွားခဲ့တယ်လို့ယူကရိန်းဘက်ကစနေနေ့ကကြေညာပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့ရဲ့တပ်ဖွဲ့တွေဟာအဲ့ဒီမျိုးကနေဆုတ်ခွာသွားတာအတည်ပြုပေမဲ့ဒါဟာအစီအစဉ်ရဆောင်ရွက်ခဲ့တာလို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီစစ်မြေပြင်သတင်းတွေကိုတော့တိကျအတည်ပြုချက်မရှိသေးပါဘူး။တကယ်လို့သာအဲ့ဒီလိုယူကရိန်းထိုးစစ်အောင်မြင်မှုတွေကိုအတည်ပြုနိုင်ခဲ့ရင်ယူကရိန်းအရှေ့ပိုင်းမှာထောင်ပေါင်းများစွာရှိကြတဲ့ရုရှားတပ်ဖွဲ့တွေစီကိုထောက်ပို့လမ်းကြောင်းအဖြစ်အသုံးပြုတဲ့ယထာလမ်းတွေကိုယူကရိန်းကပြန်လည်ထိန်းချုပ်နိုင်လိမ့်မယ်လို့အနောက်တိုင်းကစီးရေးသုံးသပ်သူတွေကပြောပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးခေါင်းဆောင်တဦးကလည်းဒွန်ညက်ဒေသမှာရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ်စီးရေးလေးလာသူတွေကတော့ယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒွန်ညက်ဒေသကိုတိုက်ခိုက်မှုတွေလုပ်ဖို့အတွက်ရုရှားကစစ်ကူတွေပေးပို့နေတယ်လို့ယုံကြည်နေရတယ်လို့ပြောပါတယ်ဒီတော့အတွင်းမှာယူကရိန်းနိုင်ငံခါကစ်ဒေသအရှေ့ပိုင်းမှာမိမိတို့တပ်ဖွဲ့တွေပြန်လည်စုဖွဲ့နေပါတယ်လို့ရုရှားကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူတို့ရုရှားတပ်ဖွဲ့တွေကတီးခတ်ပါခင်ဗျာသူတို့ယူကရိန်းတပ်ဖွဲ့တွေက ရုရှားတပ်ဖွဲ့တွေကိုတံပြန်ထိုးစစ်စတင်ခဲ့တဲ့ဒီလအစောပိုင်းကတည်းကယူကရိန်းနယ်မြေစတူယာမိုင်ပေါင်း 1,300 နီးပါးလွတ်မြောက်ခဲ့ကြောင်းပြောပါတယ်ခင်ဗျာ
။အီရန်နိုင်ငံအနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုပြန်လည်လိုက်နာဖို့အရင်နဲ့ပတ်သက်ပြီးလွန်စွာမှတန်တရားဖြစ်မိတယ်လို့ဥရောပသုံးနိုင်ငံဖြစ်တဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံတွေကစနေနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်ပါတယ်။ဒီလအစောပိုင်းက2015သဘောတူညီချက်ကိုလက်ခံရင်းနဲ့ပတ်သက်တဲ့အီရန်ရဲ့တုံ့ပြန်မှုဟာနောက်ပြန်ဆုတ်သွားတယ်လို့တန်တပန်တွေကပြောဆိုပါတယ်။အီရန်ရဲ့နောက်ဆုံးတုံ့ပြန်ချက်ဟာ IAEA နိုင်ငံတကာနျူကလ িয়ার စွမ်းအင်အေဂျင်စီနဲ့အီရန်ရဲ့နျူကလ িয়ার တန့်စင်ရေး IAEA အနေနဲ့အီရန်ရဲ့နျူကလ িয়ার တန့်စင်ရေးလုပ်ငန်းနေရာ၃ခုကိုစစ်ဆေးဖို့ကိစ္စကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။2015သဘောတူညီချက်ကိုအီရန်လက်ခံနိုင်ဖို့ဥရောပသမဂ္ဂညီနိုင်ရေးတာဝန်ရှိသူတွေကရေးသားတင်ပြတဲ့သဘောတူညီချက်ပေါ်အီရန်ကအခုလိုတောင်းဆိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။2015သဘောတူညီချက်မှာအီရန်အနေနဲ့နျူကလ িয়ার အစီအစဉ်တွေကိုရပ်တန့်ပေးပြီးအမေရိကန်နဲ့ဥရောပသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူရေးတွေကိုရုပ်သိမ်းပေးဖို့ဖြစ်ပါတယ်။အီရန်ရဲ့တောင်းဆိုမှုဟာဥရောပအီရန်ရဲ့တောင်းဆိုမှုရာဥပဒေအရလိုက်နာရမယ့်စီကအနေနဲ့ဆန့်ကျင်နေတယ်လို့ဒီတိုင်းနိုင်ငံသုံးနိုင်ငံရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆွေးနွေးရှိသူနာဆာကနေကတော့ဒီညင်ညာချက်ဟာအပြုသဘောမဆောင်ဘူးလို့ပြောဆိုလိုက်ပြီးဒီနိုင်ငံသုံးနိုင်ငံအနေနဲ့ကြံရှိနေတဲ့သဘောတူညီချက်အနည်းငယ်ကိုသဘောတူညီချက်ရရှိဖို့အတွက်ပိုပြီးတက်တက်ကြွကြွလှုပ်ဆောင်သင့်တယ်လို့အီရန်အစိုးရပိုင်းသတင်းဌာနကနေတဆင့်ပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်တပ်ဖွဲ့တွေရဲ့စစ်တင်နှံအတွင်မောင်းနှင်ခဲ့တဲ့ Black Hawk ရဟယင်တစ်စင်းပြက်ကျပြီး၃ဦးသေဆုံးက၅ဦးဒဏ်ရာရှိခဲ့တယ်လို့တာလီဘန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောပါရယ်အမေရိကန်တပ်ဖွဲ့တွေထားရခဲ့တဲ့ Black Hawk စစ်သုံးရဟယင်ကိုတင်နှံမှာလေ့ကျင့်ပြန်တန်းနေစဉ်ဆက်ချိုရင်းရာအမျိုးသားကာကွယ်ရေးတပ်ကတို့ area အတွင်ပြက်ကျခဲ့ကြောင်းကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါရယ်ပြီးခဲ့တဲ့တစ်နှစ်လောက်ကအာဖဂန်တနိုင်ငံလုံးကိုသိမ်းယူခဲ့တဲ့တာလီဘန်အဖွဲ့ဟာအမေရိကန်တပ်ဖွဲ့ဝင်တွေကြံရစ်ခဲ့တဲ့စစ်လေယာဉ်တွေရဟယင်တွေကိုရရှိခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်ကဗနစင်းလောက်ကပြန်တန်းလို့ရနိုင်တယ်လဲဆိုတာကတော့မရှင်းလင်းလာပါဘူး။အမေရိကန်တပ်ဖွဲ့တွေဟာကြံရစ်ခဲ့တဲ့သူတို့ရဲ့စစ်ပတ်ဆိုင်ရာအသုံးဆောင်တွေတဲကတချို့ကိုရည်ရွယ်ချက်ရှိရှိဖျက်ဆီးခဲ့ပါတယ်။အဲ့ဒီအချိန်ကအာဖဂန်အစိုးရရဲ့လေတပ်တပ်ဖွဲ့ဝင်တွေကလည်းစစ်ဘက်ဆိုင်ရာရဟယင်တချို့ကိုမောင်းနှင်ပြီးအလဲအာရှဒေသကနိုင်ငံတွေစီပြန်တန်းခိုလုံသွားခဲ့ကြပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8133ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့စစ်လက်နက်ပစ္စည်းဝယ်ယူရေးအတွက်အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းတွေကိုပိတ်ဆို့ရေးယူဖို့နဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်တမ်းမကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်အမေရိကန်အစိုးရအနေနဲ့လှုပ်ဆောင်ပေးဖို့တောင်းဆိုတဲ့အနေနဲ့ပြီးခဲ့တဲ့စနေနေ့စက်တင်ဘာလ10ရက်နေ့မှာဝါရှင်တန် DC တဝိုက်ကအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေအမေရိကန်သမ္မတအိမ်ဘူရိုရှိမှဆန္ဒပြတောင်းဆိုခဲ့ပါတယ်မြန်မာရင်နိုင်တဲ့သဘာဝတန်းဝေလုပ်ငန်းကိုပိတ်ဆို့ရေးယူဖို့အမေရိကန်လွှတ်တော်ကတောင်းဆိုနေပေမဲ့အုပ်ချုပ်ရေးအပိုင်းကလှုပ်ဆောင်ဖို့လိုနေသေးတဲ့အတွက်သမ္မတအိမ်ဘူရိုရှိမှလာရောက်ဆန္ဒပြတာဖြစ်တယ်လို့ဦးဆောင်သူတူဦးဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ
်။ဟုတ်တယ်လို့တော့အလုပ်ကကိုလုံးကတောင်းဆိုနေပြီ။ဒါပေမဲ့ကျွန်တော် Biden Administration ကအခုဒီမစသေးဘူး။အဲ့တော့ကျွန်တော်တို့ State Department လည်းမကြပ်ကြပြောတယ်။သူတို့ကမှလည်းသူတို့ကတော့ဒီ MOG စာချင်းကသူတို့အနေနဲ့ research လုပ်နေပါတယ်။အဓိကပြည်သူလူထုကိုမထိခိုက်ပဲတို့လိုရမယ်နီလာရှာနေပါဆိုတော့မျိုးပြောတယ်။ဆိုတော့ကျွန်တော်တို့အဲ့တော့ထပ်ပြီးတော့ PR ပေးတဲ့အနေနဲ့ကျွန်တော်သမ္မတဂျိုးဘိုင်ဟောကျွန်တော်ဒီကတောင်းဆိုတာဖြစ်ပါတယ်။
အာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းပေါ်ပိတ်ဆို့ရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာန State Department နဲ့က ကိုမြန်မာဒီမိုကရေစီအင်အားစုတွေကတိုက်တွန်းတာတွေရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းလေ့လာနေတယ်လို့တုံ့ပြန်ပြောဆိုကြောင်းကိုရင်ကပြောဆိုခဲ့ပါတယ်။စနေနေ့ကဆန္ဒပြပွဲမှာတရုတ်ပြည်ရှင်ချမ်းပြည်နယ်ကလူ့အခွင့်အရေးချုပ်ဖောက်ခံရတဲ့ဝီဂါမွတ်စလင်တွေနဲ့အတူပူးပေါင်းဆန္ဒပြခဲ့တာဖြစ်ပြီးအင်အားရာခနှန်းရှိခဲ့တယ်လို့ကိုရင်က VOA ကိုပြောဆိုခဲ့ပါတယ်။
ဟောင်ကောင်မှာညံရီနှိမ့်ပြီးစွန့်အားတဲ့ကလေးငယ်တွေကိုတင်ကြားကုသပေးနေတဲ့ဆရာ၅ဦးကိုထောင်ဒဏ်တစ်နှစ်နဲ့9လစီစနေနေ့ကချမှတ်လိုက်ပါတယ်။သူတို့ဟာအစိုးရစန့်ကျင်ရေးကလေးဖက်ကတ်တွန်းစာအုပ်တွေကိုအခန်းဆက်ထုတ်ဝေခဲ့တယ်လို့ဆွဆွဲပြီးနိုင်ငံတော်ပုံကံမှုမြောက်တယ်လို့ဆုံးဖြတ်ကပြစ်ဒဏ်စီရင်လိုက်တာပါ။အဲဒီအသက်30အောက်လူငယ်တွေကိုကိုလိုနီခေတ်မှာပြာထန်းခဲ့တဲ့ဥပဒေအရအစိုးရကိုပုံကံတဲ့ဥပဒေမြောက်တဲ့စာအုပ်တွေပုံနှိပ်ထုတ်ဝေဖြန့်ချီခြင်းပုံနှိပ်ဖို့ကြံစီခြင်းစတာတွေကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်။အဲဒီစာအုပ်တွေဟာကလေးငယ်တွေကိုအတွေးခေါ်ရပြောင်းလဲသွားအောင်လှုံ့ဆော်ပြီးနိုင်ငံတော်ပုံကာမှုဖြစ်စေအောင်ရည်ရွယ်တဲ့စာအုပ်တွေဖြစ်တယ်လို့ခရိုင်တရားသူကြီးကော်ဝေစင်းကပြောပါတယ်။အဲဒီကာတွန်းစာအုပ်တွေထဲမှာဝင်းပလီရီရဲ့ရန်ကိုတိုးအုပ်ကြီးကသူတို့ရွာတွေကနေတွန်းလှန်ဖို့ကြိုးပမ်းတဲ့အကြောင်းဖော်ပြထားပါတယ်။စာအုပ်ဟာဟောင်ကောင်က2019ခုနှစ်ဒီမိုကရေစီအရေးတောင်းဆိုတဲ့လူထုစန္ဒပြပွဲအပါအဝင်ဟောင်ကောင်ရဲ့နိုင်ငံရေးမငြိမ်မသက်ဖြစ်စဉ်တွေကိုကိုးကားထားပါတယ်။အဲဒီစာအုပ်ကိုရေးသားထုတ်ဝေကြတဲ့သူတို့၅ဦးစလုံးကတော့သူတို့မှာဘာအပြစ်မှမရှိဘူးလို့ပြောဆိုကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအနောက်ဘက်ကမ်းခြေဒေသအော်ရီဂွန်နဲ့ဝါရှင်တန်ပြည်နယ်တွေမှာတောမီလောင်တဲ့အတွက်စနေနေ့ကဒေသခံတချို့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရသလိုလျှက်စင်ပြီးတွေလည်းပြတ်တောက်နေပါတယ်။အော်ရီဂွန်နဲ့ပေါ်လန်မျိုးက24မိုင်လောက်အကွာမှာရှိတဲ့မဲလိုကလေဘာပြည်နယ်တော်အတွင်းနေထိုင်သူတွေနဲ့ယာယီစခန်းချနေထိုင်သူတွေကိုရွှေ့ပြောင်းဖို့တောက်ကြနေကြတဲ့ကရဲဌာနကကြေညာခဲ့ပါတယ်။စနေနေ့မတပိုင်းမှာတော့ဥယျာဉ်တော်ရဲ့အနောက်ဘက်မှာရှိတဲ့မျိုးရတော်တော်များများကိုပြောင်းရွှေ့ဖို့အသင့်ပြင်ခိုင်းထားခဲ့ပါတယ်။ဒါအပြင်ဝါရှင်တန်ပြည်နယ် Gold Rock ဒေသမှာမီးလောင်ကျန်းကပ်ပြီးအမတ်စနစ်အဝေးပြေးလမ်းမကြီးပိတ်ထားခဲ့ရပြီးဒေသတို့ကနေထိုင်သူတွေကိုရွှေ့ပြောင်းဖို့ပြောဆိုခဲ့ရပါတယ်။
ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယာဂူဒရက်စာပါကစ္စတန်နိုင်ငံကိုနှစ်ရက်တာသွားရောက်ခဲ့ပြီးရေကြီးနေတဲ့နေရာအနှံ့ကိုကြီးရှုခဲ့ပါတယ်။သူ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သဘာဝဘေးအန္တရာယ်အပေါ်နိုင်ငံတကာကသတိထားမိစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှာဗတ်ရှရစ်ဖ်နဲ့ကုလသမဂ္ဂအထွေထွေမှူးချုပ်ဟာဆင်းပြည်နယ်စူကာမြို့ကိုပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့လေကြောင်းကနေသွားရောက်ခဲ့စဉ်ရေကြီးနေတဲ့အခြေအနေအရရကိုကြည့်ရှုခဲ့ပါတယ်။ဆင်းပြည်နယ်အပါအဝင်ပါကစ္စတန်နိုင်ငံရဲ့အဲ့ဒီရေကြီးနေတဲ့အခြေအနေအကျပ်တဲကိုကြော်လွှားဖို့အတွက်ငွေကြေးအကူအညီအများအများလိုအပ်နေတယ်လို့ Guterres ကထပ်မံပြီးပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာမုတ်တုံမှုအကြီးအကျယ်ရွာသွန်းမှုနဲ့မြောက်ပိုင်းဒေသရှိတောင်ပေါ်ကရေခဲမြစ်တွေအရေးပျော်မှုကြောင့်ရေလွှမ်းမိုးမှုတွေဖြစ်လာပြီးလူပေါင်း1400နီးပါးသေဆုံးကအိုးအိမ်တွေယထာလန်းတွေနဲ့မွေးမြူရေးနဲ့ကောက်ပဲသီးနှံတွေပျက်စီးကုန်ပါတယ်ခင်ဗျာ
မြန်မာပြည်ရဲ့တင်းငွေနေမနဲ့ခင် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တင်းတွေကိုတော့ကုစုံမိုးကြုံနဲ့အတူကိုခမောင်စိုးမင်းတို့ကပြောပြခဲ့ကြတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးထုတ်လွှင့်ကြပါတယ်။ COVID-19 ကာယရောဂါအပါအဝင်ရာသီဥတုပြောင်းလဲမှုစီးပွားရေးကဏ္ဍရဲ့မရေရာမတေချာမှုနဲ့အခြားပိဋိပက္ခတွေကလူသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုရပ်တန့်သွားစေပြီးလွန်ခဲ့တဲ့အနှစ်30လောက်အတွင်းတိုးတက်မှုတွေလည်းဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။VOA သတင်းတော့ Lisa Schlein Geneva ကပေးပို့လိုက်တဲ့ဒီသတင်းကိုတော့ကုစုံမိုးကျော်ပြောပြပေးပါအောင်ခင်ဗျာ
2020ခုနှစ်နဲ့2021ခုနှစ်တင်မှာကမ္ဘာနိုင်ငံပေါင်း192နိုင်ငံထဲက90ရာခိုင်နှုန်းဟာနိုင်ငံသားတွေအတွေ့ပုံမကောင်းမွန်လာအောင်ပုံမကျန်းမာလာအောင်ပုံမလုံခြုံစိတ်ချမှုရှိလာအောင်ဆောင်ရွက်ပေးနိုင်ခဲ့ခြင်းမရှိဘူးလို့အချက်အလက်နဲ့ကိန်းဂဏန်းတွေကဖော်ပြနေပါတယ် UNDP ရဲ့လူသားဖွံ့ဖြိုးတိုးတက်မှုညွှန်းကိန်းတွေအရ32နှစ်အတွင်းပထမဆုံးအကြိမ်အဖြစ်နှစ်နှစ်ဆက်တိုက်ဖွံ့ဖြိုးတိုးတက်မှုရပ်ဆိုင်းသွားတာကိုဖော်ပြနေပါတယ်။မကြုံဘူးတဲ့အခြေအနေတရဖြစ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အုပ်ချုပ်ရေးအရာရှိအီချင်းဆိုင်နာကပြောဆိုပါတယ်
။ The setbacks were 9 out of 10 countries.In this year's human development
ဒီနှစ်အတွင်းနိုင်ငံ10နိုင်ငံမှာ9နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအညွှန်းကိန်းတွေဟာကျဆင်းနေတာတွေ့ရပါတယ်။ အရင်ကမ္ဘာလုံးဆိုင်ရာအကြက်တဲတွေငွေကြေးအကြက်တဲတွေနဲ့ကြုံခဲ့ရတုန်းကတော့ဒီလိုအခြေအနေမျိုးမဖြစ်ခဲ့ပါဘူးအဲ့ဒီတုန်းကနိုင်ငံဆယ်နိုင်ငံမှာတနိုင်ငံလောက်ပဲလူသားတို့ဖွံ့ဖြိုးတိုးတက်မှုကြာဆင်းတာကိုတွေ့ခဲ့ရဘူးပါလေ
လူသားတို့ဖွံ့ဖြိုးတိုးတက်မှုညှိနှိုင်းနေဟာနိုင်ငံတနိုင်ငံရဲ့ပညာရေး၊ကျန်းမာရေးနဲ့လူနေမှုအဆင့်အတန်းတွေကိုဖော်ပြနေပါတယ်ဒီနှစ်အတွင်းတချို့နိုင်ငံတွေကကိုယ့်ခြေထောက်ပေါ်ကိုယ်ပြန်ရနိုင်ပေမဲ့တချို့နိုင်ငံတွေကတော့အကြက်အသေးတွေအခက်အခဲတွေပုံမနှဆိုင်သွားပါတယ်အထူးသဖြင့်တော့လက်တင်အမေရိကာကာရေဘီယံဒေသအာဖရိကဆာဟာရာဒေသနဲ့တောင်အာရှဒေသတွေမှာအဆိုးဆုံးဖြစ်တယ်လို့ UNDP ရဲ့အစီရင်ခံစာမှာဖော်ပြပါတယ်အကောင်းဆုံးနိုင်ငံတွေထဲမှာဆွစ်ဇာလန်နိုင်ငံဟာထိပ်ဆုံးကဖြစ်ပြီးသူ့နောက်ကနော်ဝေးအိုက်စ်လန်ဟောင်ကောင်ဩစတြေးလျနဲ့အခြားချမ်းသာတဲ့နိုင်ငံတွေဖြစ်ပါတယ်အာဖရိကဆာဟာရာဒေသကနိုင်ငံတွေဟာလူသားဖွံ့ဖြိုးတိုးတက်မှုအနှိမ်ဆုံးနိုင်ငံတွေဖြစ်ပါတယ်။အဲ့ဒီအထက်မှာတောင်ဆူဒန်ဟာအောက်ဆုံးမှာရှိပါတယ်။အခုလိုမကြုံဘူးလောက်တဲ့လူသားဖွံ့ဖြိုးတိုးတက်မှုကျဆင်းရတာဟာစီးပွားရေးကျဆင်းမှုကြောင့်နဲ့ထူးကဲတဲ့ပြင်းပြလူသက်တမ်းတိုလာတာကြောင့်ဖြစ်တယ်လို့အစိုးရခန်းစာကိုဥဆောင်ရေးသားခဲ့တဲ့ပီထရိုကိုစီဆိုကပြောပါတယ်။လူသက်တမ်းတိုလာတဲ့နိုင်ငံတွေထဲမှာလူသားဖွံ့ဖြိုးမှုအဆင့်27ရှိတဲ့အမေရိကန်ပြည်ထောင်စုလဲပါဝင်နေပြီးကိုဗစ် -19 ကြောင့်အမေရိကန်ရဲ့ပြင်းပြလူသက်တမ်းဟာ89နှစ်ရှိရာကနေ86နှစ်ကျော်ကိုကျဆင်းခဲ့ပါတယ်။ဒါအပြင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ယုံကြည်မှုဟာလည်းအနှိမ်ဆိုးကိုကျဆင်းနေတယ်လို့ကိုစီဆိုကပြောပါတယ်။အထူးသဖြင့်မယုံကြည်သူအများစုဟာနိုင်ငံရေးအရာအစွန်းရောက်အမြင်ရှိသူတွေဖြစ်တယ်လို့လည်းသူကဖြည့်ဆွက်ပြောဆိုခဲ့ပါတယ်။
Uncertainty and the feeling of insecurity
မတိကြမေယာမှုတွေနဲ့လုံခြုံမှုကင်းမဲ့မှုတွေဟာယုံကြည်မှုတူညီသူတွေကိုပိုမိုခိုင်မာအောင်စုဖွဲ့လာစေပြီးမတူညီတဲ့အခြားအဖွဲ့တွေအပေါ်ရန်လိုမုန်းတိမှုပိုပြီးတော့ပြင်းထန်လာစေပါတယ် Digital နည်းပညာတွေဟာလည်းဒီမတူညီမှုကွဲပြားမှုတွေကိုပိုပြီးပြင်းထန်လာအောင်မီးထိုးပေးပါတယ်ဒါကြောင့်ဒီမိုကရေစီနီးလန်းကျင့်သုံးမှုတွေဟာအကြအတဲနဲ့ရင်ဆိုင်လာရတယ်ဆိုတာကိုဒီအစီရင်ခံစာမှာထည့်သွင်းဖော်ပြထားပါတယ
်မလုံခြုံမှုတွေကြောင့်အပြင်းထန်ကွဲလွဲမှုတွေကိုဖြစ်စေသလိုအပြင်းထန်ကွဲလွဲမှုတွေကလည်းမလုံခြုံမှုတွေကိုဖြစ်စေပါတယ်အပြန်အလှန်အားဖြည့်ပေးနေကြပါတယ်လို့အစီရင်ခံစာမှာတတိပေးထားပါတယ်ဒါကြောင့်ဒီကနေ့ကမ္ဘာကြီးမှာကြုံနေရတဲ့အခက်အခဲအကြက်တဲတွေကိုနိုင်ငံတွေအနေနဲ့အချင်းချင်းစုပေါင်းရင်ဆိုင်ဖြေရှင်းဖို့ကိစ္စမှာအဟံအတားတွေဖြစ်စေတယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဒါတော့အကူစော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေအခုချိန်အားစပြီးထုတ်လွှင့်သွားမယ့်အထဲမှာကျွန်တော်တို့အသံအစီအစဉ်နဲ့စတင်ကြပါတယ်မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာဖြစ်ပွားနေတဲ့လူအခွင့်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်တဲ့သတင်းတွေကိုသတင်းမီဒီယာအများအပြားမှာထုတ်ဖော်ပြောဆိုနေတာတွေရှိပေမဲ့လည်းစကိုင်းနဲ့ကက်လျက်ဒီမကွေးတိုင်းမှာကအခြေအနေတွေကိုတော့တိတ်ပြီးတော့ဖော်ပြတာမျိုးမတွေ့ရပါဘူးမကွေးတိုင်းအတွင်းမှာစစ်ကောင်စီတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုကိုနေ့စဉ်ခံစားနေရတယ်လို့ဒေသခံတွေပြောတဲ့အကြောင်းကိုဒီတစ်ပတ်မှာတင်ပြထားပါရခင်ဗျာ
ဒီကတော့ဒီကနေဒုက္ခရောက်ပြီးတာပေါ့ညလုံးမှာမီးလောင်နေတဲ့အခြေအနေရှိတယ်ဒါပေမဲ့အဲဒီမှာရှိတဲ့ပြည်သူတွေကိုလုံးမရအောင်ကိုရိုက်ခေါ်ပြီးခဲ့တယ်ချက်ပြီးပြခဲ့တယ
်ငဖဲမြို့နယ်ဒီသစ္စာပင်ကြီးရွာမှာဆိုလို့ရှိရင်ကြီးရွာသူကြီးရွာသားတွေကိုရွာပြင်ထုတ်ပြီးတော့မှတိန်တက်တိန်ဆင်းဒါသူတို့လိုချင်တဲ့လက်ဝတ်ရတနာတွေပတ်သက်တွေဒါတွေကိုကျွန်တော်တို့ယူဆောင်သွားတာတွေနောက်နောက်တစ်ခါကျတော့ကျွန်တော်တို့ကြီးရွာသားတွေကိုကျွန်တော်တို့အပြစ်မရှိဘဲနဲ့ကျွန်တော်တို့ဖမ်းဆီးတယ်ပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ပတ်သက်တွေနဲ့ယူခိုင်းတယ်ပေါ့
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရည်ရဲလူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာဖြစ်ပွားနေတဲ့စစ်ကောင်စီရဲ့အပြင်းထန်တိုက်ခိုက်ချေမှုတွေကိုမီဒီယာအများစုကအထူးအယုံထားပြီးသတင်းတွေထုတ်ပြန်နေကြပါတယ်ဒါပေမဲ့စကိုင်းတိုင်းရဲ့ကက်ရက်မကွေးတိုင်းကဒေသခံတွေဟာလည်းစစ်ကောင်စီရဲ့ပုံမှန်လူအခွင့်အရေးချိုးဖောက်မှုများစွာကိုခံစားနေရပါတယ်။ဒီဆောင်မကိုဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice အဖွဲ့ကဆက်လက်တင်ဆက်ပေးထားပါတယ
်။ဒီကရက်ဇူလိုင်လနောက်ပိုင်းတော့က သူတို့ဘာတွေကိုစစ်သားတွေဝင်လာချိန်မှာဘာတွေဖြစ်ပျက်ခဲ့တယ်ဆိုတာကိုမကွေးတိုင်းဒေသကြီးမြိုင်မြို့နယ်လက်ရမကြီးရွာကဒေသခံကိုထုံးကပြန်ပြောပြနေတာဖြစ်ပါတယ်
။ဒီကကတော့ဒီကညီတို့ဒုက္ခရောက်ပြီခင်ဗျာပေါ့။ဟိုဒီညီတို့ဒီမှာမြို့လောင်းနဲ့အိမ်ကြီးနဲ့ရှိတယ်ဒါပေမဲ့အဲဒီမှာရှိတဲ့ပြည်သူတွေကိုလုံးမရအောင်ပုံရိုက်ခွင့်ပြုခဲ့တယ်၊ချက်ပြုခဲ့တယ်။နောက်ဒီစကားတွေကိုလည်းဖန်တွေကိုလည်းညီတို့ကဒီကဘာလေးနဲ့လောင်းနေတယ်ဆိုတက်စီတွေနဲ့လောင်းပြီးခဲ့တယ်။နောက်ဟိုပေတွေကိုလည်းအခုဖန်တွေနဲ့ကိုရောပြခဲ့တယ်။ဒါကမြို့လောင်းနဲ့အိမ်ကြီးပေါ့။အမီအမီရအိမ်ကတော့အကုန်လုံးလောင်သွားတယ်။ဘာမှယူလို့ပြန်မရတော့ဘူ
း။အမီကိုကင်းတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Data for မြန်မာရဲ့ထုတ်ပြန်ထားမှုတွေအရလက်ရမရွာဟာအင်ဂျင်920ကျော်မီရှိုခံထားရပြီးမကွေးတိုင်းအတွင်းမှာအများဆုံးမီရှိုခံထားရတဲ့ရွာဖြစ်ပါတယ်။ကျေးရွာသားတွေဟာမီးလောင်မြေနေရာတွေမှာတဲအိမ်တိတိလေးတွေစောက်ခါပြန်နေကြသလိုတဆိုးကလည်းဆွေမျိုးတွေရဲ့အိမ်မှာနေထိုင်နေကြပါတယ်။ရွာထဲမှာကျန်ခဲ့တဲ့သူတွေကတော့စစ်သားတွေပြောင်းဝင်လာမှာကိုရင်တထိတ်ထိတ်နဲ့ကြောက်လန့်နေကြရပါတယ်။မြန်မာနိုင်ငံအနယ်ပိုင်းမှာခုခံရေးအင်အားစုတွေကိုလူမဆန်စွာဖြိုခွင်းနေတဲ့စစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်မကွေးတိုင်းဟာလည်းဆူဆူရွရွတိုက်ခိုက်ခံနေရတဲ့အထက်မှာပါပါတယ်။2021ခုနှစ် February 1ရက်နေ့ကနေ2022ခုနှစ်မေလ31ရက်နေ့အထိစစ်တပ်နဲ့ပူးပေါင်းအဖွဲ့တွေကြောင့်လူနေအိမ်ခြေပေါင်း 19,000 ကျော်မိရှုခံခဲ့ရပါတယ်။အဲ့ဒီထဲကနေအိမ်3000ကျော်ဟာမကွေးတိုင်းကဖြစ်ပြီးတော့ဒါဟာအိမ်ကြီး13840လောက်မိရှုခံနေရတဲ့စကိုင်းတိုင်းပြည်ရင်အများဆုံးအရှုခံရတာပါ
စကိုင်းတိုင်းခရုတော်စ
ီရောက
နေ15000လောက်မိရှုခံနေရတယ်လို့ခရုတော
်စကိုင်းကစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာမီဒီယာအာရုံစိုက်မှုကိုအတော်လေးရခဲ့ပေမဲ့မကွေးတိုင်းကဖြစ်စဉ်တွေကိုတော့တင်ဆက်တာနည်းပါတယ်14820စတူယန်းကီလိုမီတာကျဲတဲ့မကွေးတိုင်းဟာမြန်မာနိုင်ငံကတိုင်းခွနကုမှာဒုတိယအကြီးဆုံးဖြစ်ပြီးတော့မြောက်ဘက်မှာပဲခူးတိုင်းပြည်မျိုးကနေတောင်ဘက်ပကံအထိရှည်လျားပါတယ်။အဲဒီကဒေသခံတွေဟာဆရာနာရှင်လက်ထက်မှာနိုင်စင်တဲ့အမြစစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အကြောက်တရားတွေကိုရင်ဆိုင်နေကြရတာပါ။ပြီးခဲ့တဲ့မေလအတွင်းမကွေးတိုင်းငဖဲမြို့တစ်စိမ်ပင်ကျေးရွာမှာအကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စအသေးစိတ်ကိုနယ်မြေခံကာကွယ်ရေးအဖွဲ့ PIA မကွေးတပ်ကစစ်ဦးစီးချုပ်ဟာဂျူလီကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့နဲ့ရင်ဆိုင်တိုက်တဲ့စစ်ကောင်စီတပ်တွေကဒါမနိုင်လို့ကျွန်တော်တို့နောက်လှည့်ပြေးသွားတဲ့အချိန်မှာဒီသူတို့ဖျက်သွားတဲ့ခြေရွာတွေမှာကျွန်တော်တို့ချက်တွေဝက်တွေယူပြီးတော့မှပေါ့နော်ကျွန်တော်တို့အခါကြီးမှုမပေးဘဲနဲ့ယူပြီးစားတော့တာတွေနောက်တစ်ခါကျွန်တော်တို့ငဖဲမြို့နယ်ဒီသစ္စိပင်ခြေရွာမှာဆိုလို့ရှိရင်ခြေရွာသူခြေရွာသားတွေကိုရွာပြင်ထုတ်ပြီးတော့မှကျွန်တော်တိန်တက်တိန်စင်းဒါသူတို့လိုချင်တဲ့လက်ဝတ်ရတနာတွေပတ်ဆက်တွေဒါတွေကိုကျွန်တော်တို့ယူဆောင်သွားတာတွေနောက်နောက်တစ်ခါကျတော့ကျွန်တော်တို့ခြေရွာသားတွေကိုကျွန်တော်တို့အပြစ်မရှိဘဲနဲ့ကျွန်တော်တို့ဖမ်းဆီးတယ်ပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ပတ်သက်တင်နဲ့ရွေးခိုင်းနေပါတော့ဒီလိုမျိုးကျွန်တော်တို့ရုပ်မာတဲ့လောက်ရက်တွေကိုကျွန်တော်တို့ဒီစစ်ဒေသအတွင်းထဲမှာကျွန်တော်တို့လှုပ်ဆောင်တာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်ဒေသခံတွေကနယ်မြေခံကာကွယ်ရေးအဖွဲ့တွေကိုထောက်ပံ့တယ်လို့ဆွဆွဲပြီးစစ်သားတွေဟာနေအိမ်တွေကိုမီးရှို့ကပိုင်ဆိုင်မှုတွေကိုလူယူနေကြတယ်လို့ဒေသခံတွေကဆိုပါတယ်မကွေးတိုင်းတွင်းကဂံကောမြို့နယ်နှံခါရွာကိုလည်း2021ခုနှစ်မတ်လကစလို့အနည်းဆုံးအကြိမ်20လောက်ဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးရွာသားတွေကိုတတ်ခါပစ္စည်းတွေကိုလူယူသွားကြတယ်လို့ဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်။နှမ်းကားရွာကန်ကိုကျော်လင်းဦးကတို့အတန်းကိုအခုလိုပြောပါဗျ။
ကျွန်တော်တို့ကလည်းတော့မှစီပီးဆောင်နေရတယ်ဆိုတော့ဘာမှကိုမတည်ဘူးပြန်တော့ကဲပြောက်ကဲကဲကူလောက်ရှိကိုဆောင်နေကြပါလေ။တော့မှဒါဆောင်ရမ်းကတော့မှနေကြတော့တော့ပါပြတယ်လို့က
နှမ်းကားရွာကန်တွေကတော့စစ်သားတွေကြောင့်တော်တွေကနေမပြနိုင်တာတစ်နှစ်ကျော်သွားခဲ့ပါပြီ။မကွေးတိုင်းကဒေသကာကွယ်ရေးအဖွဲ့တစ်ခုရဲ့အဖွဲ့ဝင်မတ်အီမွန်ဆိုးကလည်းတိုင်းနယ်ကအခြေအနေတွေအကြောင်းဒုအတန်ကိုအခုလိုပြောပါဗျ။တိုင
်းဆိုရင်တော့များများတော့ကျွန်တော်တို့ကစနေတော့ဟိုကတက်တာတက်နေ
အခက်ခဲနေရဖြစ်တော်မယ်လေ။ဆန်စက်တွေကိုပါမိရေရှို့သွားပြီဆိုတော့တင်မောင်းတစ်ထောင်ကျော်ကျွန်တော်တို့စီစဉ်ထားရရှင်။ဘုံကြုံတဲ့နေရာမှာပဲတင်ထားပြရပါတော့။ဒါပေမဲ့လူငွေကအများကြီးတော့တက်မလာဘူးဆိုတော့လေကျမတို့ဘက်ကလည်းချက်မပြနိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတယ်ဆိုတော့အကုန်လုံးကိုကျမတို့ကမချပြဘူးရှင်။လုံကျွေးရပေါ့နော်
။ဒေသရင်းရိတ်ခါအထောက်ပံ့တွေကိုဖျက်ဆီးတာအပြင်အစိုးဆုံးကတော့စစ်သားတွေဟာမကွေးတိုင်းတွေကလူတွေကိုပါမိရှို့တပ်ပစ်တာမျိုးတွေကိုကျူးလွန်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်တွေထဲမှာပြီးခဲ့တဲ့ကျွန်းလအတွင်းကကိုဝင်ငါးလရှိနေပြီဖြစ်တဲ့အသက်28နှစ်အရွယ်စီရန်ကျောင်းဆရာမဒေါခင်နှင်းဝေအပါဝင်လူငါးဦးအရှင်လက်လက်မိရှုခံထားရတဲ့အလောင်းတွေကိုရွာသားတွေတွေးခဲ့ရတဲ့ဖြစ်စဉ်လဲအပါဝင်ဖြစ်ပါတယ်စစ်ကောင်စီစစ်ကြောင်းကိုဒေသခံတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီး ဆက်သားဆက်တော်ဦးတည်ဆောင်ခဲ့တာကြောင့်အဲ့ငါဦးကိုတစားကန်အဖြစ်ခေါ်ဆောင်သွားပြီးအခုလိုတက်ဖြတ်ခဲ့တာဖြစ်တယ်လို့ဒေသရင်းပြောက်ကြားတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းအတွင်းကအကြံဖတ်မှုတွေကြောင့်ဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရတာတွေအပြင်အစားအစာပြတ်လက်တာတွေကိုလည်းရင်ဆိုင်နေကြရပါတယ်။မကွေးတိုင်းဟာလယ်ယာစိုက်ပျိုးရေးလုပ်ကိုင်တဲ့ကောင်းတွင်ပိ 中一生查路，约的苦干的闹的苦苦劳，抵达出工的步步坎坎的加巴的。现在还没有转来，我们要别的路困的出跑木伢耍过。我估计呢，奶奶也查是白女马来住了泥巴的。我不骂你呢，阿皮皮上呀路困的今年三两百十块呀。我不理也没好脸，你都骂咪咪也别是欧耍过，算了钱么看是呀路得买他的路。阿白三年嘛说人嘞。明明也你爱米大叔办事目的过，再开看下因。我不理也阿家外国也有办关系的路破边他话的。虽然那等来个那个拍戏开家的，比都家外一拍，比也下帮面算下来。人家那个我不理的过，脸上来那样嘛皮巴的。这就比也对家了，啥点地汤个那个，天下的阿那些拍文的他妈好，啥啥都的过，别买他大片大人呢，甭管再开大人过老开巴的。第六页对下来是亚洲为母的嘛八位妈的。他们没 BDF 名字干扰。都如何比都列龙中一个一图个有表加关音。都如何生意的个楼上的人撇得路说话的。BDF 一派名字呢是三楼干的。牛大人有一说呀 ,NUG 干扰。都能说说的一派是一个是生意吗那个那个是本上呀五百里的个来拿不是本上呀来用这对个投片被他把的。要加带开的嘛哈就离干扰。
PI ไม่คุยนี่เนี่ยတော့ဒီ2021ခုနှစ်ဧပြီလလောက်ကလေးကနေကျွန်တော်တို့ဒီစစ်စင်ရေလှုပ်ရှားမှုတွေပေါ့နော်အထူးဖြစ်တော့ကျွန်တော်တို့ပျောက်ကြားစစ်စင်ရေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ခဲ့တာတွေရှိပါတယ်အဲ့ဒီအချိန်ဒီမှာတော့ကျွန်တော်တို့ကတော့ဒီဒေတာကန်ပြည်သူတွေကျွန်တော်တို့မထိခိုက်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်တို့သွားခဲ့တယ်ပေါ့နော်အဲမထိခိုက်ရေးဆိုတဲ့နေရာမှာနံပါတ်1ကတော့ဒီကျွန်တော်တို့လှုပ်ဆောင်တဲ့ mission တွေကြောင့်ကျွန်တော်တို့အရက်သားပြည်သူတွေထိခိုက်တယ်ဆိုတဲ့ဟာမျိုးမဖြစ်ရဘူးအဲနံပါတ်2ကကျတော့ကျွန်တော်တို့ရဲ့ဒီလှုပ်ဆောင်လိုက်တဲ့လှုပ်ဆောင်မှုကြောင့်ဒီဒေသခံတွေကျွန်တော်တို့ဒါဖန်ဆီးခံရတာနောက်အိုးအိမ်တွေဖျက်ဆီးခံရတာအဲဒီခြေနေမျိုးမဖြစ်ဖို့အတွက်ကိုကျွန်တော်တို့အတတ်နိုင်ဆုံးကျွန်တော်တို့စောင့်ရထားတာတွေရှိပါတယ်တကယ်လို့ကျွန်တော်တို့ထိခိုက်လာမဲ့အနေအထားမျိုးရှိပြီဆိုလို့ရှိရင်လည်းသူတို့တွေကျွန်တော်တို့အဲကဲထုတ်ဖို့နော်နောက်တစ်ခါကျတော့ကျွန်တော်တို့ကဲမထုတ်နိုင်တဲ့အခြေအနေမျိုးဆိုတော့မှပဲကျွန်တော်တို့လုံခြုံတဲ့နေရာတွေထားရှိဖို့အဲ့ဒါပြီးတော့ထောက်ပံ့ရေးစီစဉ်တွေလုပ်ဖို့ပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ဒီတည်တံ့ပေါ့နော်ဒီစေဘေးရှောင်းကုညီကော်မတီပေါ့နော်ဒီလိုမျိုးကော်မတီတွေကျွန်တော်တို့ဖွဲ့စည်းပြီးတော့မှကျွန်တော်တို့ဆောင်ရွက်နေတာတွေရှိပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်မယ်လို့ဂျိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုချပါတယ်။ဒို့အတန်ပတ်စင်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီယွန်တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။မြန်မာနိုင်ငံရဲ့ဒေသတည်မှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ပြထားတဲ့ဒို့အတန်စီစဉ်ကိုနားဆင်ကြရပါပါခင်ဗျာ။VOA ထုတ်လွှင့်တဲ့သတင်းတွေနဲ့အတူဗီဒီယိုဖိုင်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပ
ါ။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမှာပါ Lurume Sue Yotan Lang of Penu Jishu Jine Swing, Judelta 70B, Asia Bin Juru, Channel Diate Damam Ho, Tangom 6 Juru, Channel Diana Setonugani, Penu Jishu Namari, Juru Penu Deze Chelago, Viewing Yama Internet Saminane, Viewing Yama Facebook Saminaroma, Popjat Hawarishi. Namana Yanga Pierre Tatrisi, the Dim and the Pope in Imo, Lurume Sue, a Yala Gavari, no?
Mingalana Nekin Pijabadigma, Nima Sando J, Manet Town Nangue, Shibabi, VOA American Tanye, Nima B. Tanningunne, Manet Pine, Season Ago, Gulashi, Tolin Binita, Lindu Midana Sally, Lise, and Azete Pien, Lala Mita, Tiakuze Gaba, Tolinitro, VOA, Facebook, Saminagawa, Tishu Nanjara, Pibari, a good Dudia Wine, Nangue, Dreamaro, Kabane, Nimaga, Titan Yaude, the Badrin, the Dene, Matin Piagima. Democracy keep yang kaba, so de a season go yin tolin jamare. Democracy kine lewe wara, dudia bango nasin yabame. Democracy ne lu kwin yi jong, pyojarome, so yin, dudia kaba sim batangin gadega. Sessa balade, jong yangaro, communist wara be pibare. Diganim yamanang a democracy kima, lewe wara ye, kangandaga. Pelu yi bagadale, sura, saisia, jowene utemong dando, suinu tare, dudia bango, nasin emabi.
လဝဲဝါလာကိုမြန်မာနိုင်ငံကတင်းညွတ်တာဟာမြန်မာနိုင်ငံရဲ့ဒိဋ္ဌိနဲ့စိုက်တယ်လို့ဆရာကျော်ဝင်းကဆိုပါတယ်နိုင်ငံရေးကိုအကြောင်းကြောင့်ချောင်ကြတာဟာဒီမိုကရေစီသဘောနဲ့မကိုက်ညီဘူးလို့လည်းဆရာကပြောပါတယ်တပိုင်းချောင်းရလည်းမြန်မာနိုင်ငံဟာအားရလန်ဒေါ်လာရင်းနဲ့ဟစ်လာကိုအားကျခဲ့ကြတာတွားထုတ်ခဲ့ရတယ်လို့စိုက်ဆရာကိုကျော်ဝင်းကပြောပါတယ်အဲ့ဒီအချက်တွေအပြင် ဒီမိုကရေစီနဲ့ထိပ်တွေ့ခွင့်နဲတာကလည်းမြန်မာနိုင်ငံရဲ့ဒီနေ့အခြေအနေဖြစ်ပေါ်ဖို့အကြောင်းတစ်ခုဖြစ်လာခဲ့တယ်လို့သူကထင်မြင်ပါတယ်ဒါကတော့ပထမပိုင်းမှာဆရာကျော်ဝင်းဆွေးနွေးခဲ့တဲ့အဆုံးပိုင်းကနေပြန်ပြီးကျွန်တော်စကြပါမယ်မြန်မာနိုင်ငံရဲ့ဒိဋ္ဌိတစ်ခုကတော့အရှင်းပြတ်ကိုနှစ်သက်တာဒါမှမဟုတ်
အဲ့ဒီရက်ဒီဂယ်စန္ဒာကဘာနဲ့တွန်းညီနေဆိုတော့ဘတ်စ်ဝါဒာနဲ့တူညီချက်တွေတော့မပြောတော့ဘူးအဲ့လိုတူညီချက်တွေရှိနေတော့ကျွန်တော်တို့ရဲ့နိုင်ငံရေးတလိရဲ့ဘတ်စ်ဝါဒာရဲ့မှာတူညီချက်တော်တော်များများရှိတဲ့အတွက်ဘတ်စ်ဝါဒာကကျွန်တော်တို့နိုင်ငံမှာပိုပြီးဆွဲဆွဲမြဲမြဲဖြစ်သွားတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ဒီမိုကရေစီပဲဒီမိုကရေစီနဲ့ပတ်သက်လို့ပြောကြရတော့ရှိတယ ပထမအဦးဆုံးကျွန်တော်တို့စတည်တူရတဲ့ဒီမိုကရေစီပဲဒီနေ့ဒီကမ္ဘာကသဘောကျနေတဲ့ဒီမိုကရေစီကျွန်တော်စတည်တူရတယ်ဒါပေမဲ့ကျွန်တော်တို့ကမကြိုက်ခဲ့မကြိုက်တာလည်းမကြိုက်တဲ့သူတွေကိုအပြစ်တင်လို့မရဘူးဘာလို့လဲဆိုတော့ဒီယူဆအကိုယူလာတာကကိုတိုင်းပြည်ကိုကိုလိုလီလုံလိုက်တဲ့အင်္ဂလိပ်နယ်ချက်သမားဖြစ်နေတဲ့တစ်ချက်နောက်တစ်ချက်သူတို့ကိုယ်တိုင်လည်းသိမယူသားဘူးအင်္ဂလန်မှာ ဒီစစ်တိတ်မကြိုက်ခဲ့အကျွန်တော်တို့ကဘာကြိုက်လဲဆိုတော့အကျန်းဖက်ဝါတာအခုကဘာကအော်ရောလန်နဲ့အကျန်းဖက်ဝါတာကျွန်တော်တို့ကကြိုက်ခဲ့တယ်အဲ့ဒီတုန်းကဆိုရင်ကျွန်တော်တို့ဘူးသင်းတွေခေတ်စားတယ်အစိုးရနဲ့ဆက်ဆံရဆိုတာခေတ်စားတယ်နောက်ပိုင်းဒီအိုင်ယာလန်တော်လိုင်းသမားတွေဆိုတာကျွန်တော်တို့ရဲ့ရူမော်တယ်နောက်ပြီးတော့ဘာကြိုက်သေးလဲဆိုတော့ဟစ်တလာလည်းကြိုက်တယ်နာဇီကိုကြ Eddie don't a quella hala to put up loudy be honest. So, hit a lazo that do me a boo. He said Jamele would, don't light on. Bobo on a gay one. Bobo on a good hit a la, Nanganja or Poo Lido. Germany ma hit a lane in a polar as you know. Hit a lad even, said Jamele Lulu, quella hala report. But loudy general Rojailes or the Chamber Democracy Champion Chamber Unu good and on, my late on them. Hit a lana come with that. Lisa Lutara, Jay Lutara. No, Bioda, General Rua, Democracy in a Doro Wege. Usura, Democracy, U, T. Sau Bime. Kanchi Bime. Galataku, E. Non, Tame, Michigan. Or Chole Meso, General Nanga, E. Delay, eh? Now be your Maxwara, Romumu, eh? Now be Democracy. သိပြီးတော့အမြင့်မတွယ်နိုင်ဘူးဒီသုံးချက်ကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ကအခုလိုဖြစ်နေတဲ့ကြုံရတယ်လို့ကျွန်တော်တို့နောက်ပိုင်းစဉ်းစားမိတယ
်ဟုတ်ကဲ့ခုကိုကျော်ဝင်းကကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့လွတ်လပ်ရပြီးတဲ့နောက်မှာနော်တပ်ကိုကနိုင်ငံရေးနဲ့မပတ်သက်တဲ့တပ်ပေါ်ဖြစ်ရမယ်ဆိုပြီးတော့စ조사ခဲ့ကြတယ်ဒါပိုလဲရလက်ထက်မှာထင်ပါတယ်ဆိုတော့ဘာကြောင့်အခက်ခဲတွေကြုံရတယ်တမိုင်းကြောင်းရောဘုကြောင့်ဝင်းဘယ်လိုထင်လဲ
ကဲအဲဒီဟန်တင်တန်ရဲ့စစ်ဖက်ကြောင်းအစအောင်စစ်ဖက် institution တည်းဖြစ်ဖို့အတွက်အခြေအနေနှစ်ခုလိုတယ်တဲ့သူပြောတာပထမတစ်ခုက officer ခုလို့နော်ခေါ်တဲ့ဟာပေါ့အရာရှိအဖွဲ့အရာရှိအဖွဲ့ဆိုတာလို့ဒုတိယအဖွဲ့ကစစ်ဖက်ဆိုင်ရာ professional ဝါဟဆိုတော့ military professionalism ဆိုတာလို့နှစ်ခုလို့အဲ့ဒါကိုဗမာနိုင်ငံရဲ့ဆက်ဆက်ကြည့်တော့ကျွန်တော်တို့ရဲ့အရာရှိဟိုပါ officer corps တော့နော်အရာရှိစနစ်ကဒါဘာအခြေခံလဲဆိုနှစ်ခုရှိရဲဘော်၃ချိန်ရှိတယ်သို့တော့ရဲဘော်၃ချိန်ကဘယ်ကလာလဲဆိုတော့1300ပြည့်အခြေခံလာတယ်ရဲဘော်၃ချိန်မှာနောက်ကနိုင်ငံရေးနောက်ခံရှိတယ်နောက်တစ်ခုကတော့စစ်ကြီးခင်မှာပေါ်လာတဲ့ကန်ဒီစာချုပ်အဲ့ဒါတော့ Burma Rising ပေါ့သူကတော့နိုင်ငံရေးနဲ့ကင်းတယ်ပတ်သက်အဲ့တော့ကျွန်တော်တို့တိုင်းပြည်လွတ်လပ်ရေးရတဲ့အခါကျတော့အဲဘာမာရိုင်ဖယ်ကိုအသွင်ပြောင်းပြီးဘာမာတပ်မတော်ဖွဲ့လိုက်တဲ့အခါကျတော့အင်္ဂလိပ်စဉ်းစားတာကတပ်ကတပ်လိုပဲဖြစ်တာကောင်းတယ်နိုင်ငံရေးနဲ့မပတ်သက်တာကောင်းတယ်ဆိုတဲ့စဉ်းစားချက်ရှိဟန်တူပါတယ်ဒါကြောင့်မို့လို့ရဲဘော်၃ချိန်ကိုဥဆောင်မှုနေရာမပေးမပေးဘဲနဲ့ဘသူ့ကိုပေးလိုက်တယ်ဆိုတော့စမစ်တွန်းကိုပေးတယ်ဘာမာရိုင်ဖယ်ကလာတဲ့စတစ်စမစ်တွန်းကိုပေးလိုက်ဒါအင်္ဂလိပ်ရဲ့ကြီးကိုချက်တစ်ချက်ဒါပေမဲ့တကယ်လက်တွေ့ကြတော့စမစ်တွန်းကလည်းကြာကြာမခံဘူး။ကရင်ကိစ္စဖြစ်တော့စမစ်တွန်းကိုဦးနှုတ်ကဖြုတ်ပြလိုက်တာ။အဲ့လိုနဲ့ဥဆောင်မှုခံတာ Officer ဟုတ်ကဲ့ဘလူးလက်ထက်ရောက်တယ်ဆိုတော့ရဲဘော်တုံးကြီးလမ်းကြောင်းလေးပဲရောက်သွားတာတစ်ချက်။နံပါတ်၄ချက်တော့စစ်ဖက်ဆိုင်ရာ professional ကိုပြန်ကြည့်။ကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်သွားတာရ။ပြည်ပရန်သူကိုစန့်ကျင်တာလွတ်လပ်ရေးမရခင်တာပဲအင်္ဂလိပ်တိုက်တာရှိတယ်ဂျပန်နဲ့ဆက်ဖြစ်တာရှိတယ်။ဒါပေမဲ့ပြည်လွတ်လပ်ရေးရပြီးနောက်ပိုင်းမှာတိတ်မရှိဘူးလွတ်လပ်ရေးနောက်ပိုင်းကျတော့တရုတ်ပြည်ကျူးကျော်ရေးလောက်ပဲပြည်ပရန်ရှိညာဘဝပြန်တိုက်နေရတယ်ပြည်မစစ်ပဲရှိအဲ့တော့ကျွန်တော်တို့နှစ်ချက်လုံးမှာအဲ့ဒီနှစ်ခုရှိအဲ့လားဒီနဲ့ဆက်ဆက်ပြီးစဉ်းစားမှဗမာပြည်ရဲ့စစ်ဖက် institution ကြောင့်ကျွန်တော်တို့နားလည်နိုင်မှာချက်တတ်မတော်ကြောင့်ပြောရင်လည်းဒီပုံနဲ့ကကျွန်တော်တို့စဉ်းစားပြီးပြောမှရမယ်ချက်ဒါတော့ကျွန်တော်နောက်ပိုင်းစဉ်းစားမိတဲ့ကိစ္စတစ်ခုပါဘလို့စဉ်းစားမယ်ဆိုတော့ကျွန်တော်မပြောရင်ဒါတော့ကိုပါကိုတန်ရတာနဲ့စဉ်းစားကြည့်ဘယ်လောက်ပဲပြောလို့ရမှာဖြစ်အ
ဲတစ်ဖက်မှာလည်းကျွန်တော်တို့ structure wise ပေါ့နော် structure wise လို့ပြောလို့ရတာပေါ့ဒီ software ဖွဲ့စည်းထားတဲ့ဆက်ဆံရေးပုံစံတွေပါနော်အဲဘုကျောင်းအောင်ဆန်းကလွတ်လာရေးလုံးဝလွတ်လာရေးကိုတောင်းဖို့စ조사နေတဲ့အချိန်မှာဘာကြီးပါပြေတော့မဟုတ်ဘူးdemocracy အလေးကျင့်နေရသွားဖို့အုပ်ချုပ်ရေးအထွေထွေနေရဖို့အတွက် dominion status ကိုယူဖို့ပြောလာခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ကလုံးဝလွတ်လပ်ရေးကိုပဲသွားခဲ့တယ်ပေါ့နော်။ဒါကတော့မြန်မာနိုင်ငံရဲ့ democracy လမ်းကြောင်းကိုအဆုံးဖြတ်ပေးတယ်လို့ထင်တာ
။အဲ့ဒီကိစ္စကတော့ဥသိဘယ်တော့မှဖြစ်လဲဆိုတော့ဖတ်ဆပ်ပလရဲ့ပထမဦးဆုံးညီလာခံပေါ့။အဲ့ဒါဘယ်မှာလုပ်လဲဆိုရွှေတကုံအလဲပြစ်စင်မှာလုပ်တာ49အထင်ပါတယ်။အဲ့ဒီမှာဒီလိုဥပချုံနဲ့ဗာကြီးပတ်ပြီးတင်လာတယ်တို့လုံးဝလွတ်လပ်ရေးမယူသေးဘဲနဲ့ဒိုမီနီယန်စတိတ်ပဲယူပါအောင်ဆိုတာအဲ့တော့ဗိုလ်ချုပ်အောင်ဆန်းကလည်းသူတို့စကားအရသုံးရင်တွေးဝေးလာတယ်ပေါ့ဒိုမီနီယန်ရလည်းမစိုးပါဘူးလို့ပြောလာအဲ့ဒီမှာသူနဲ့ဥကြောချင်းကဒါကိုခံနိုင်လို့မဟုတ်သူတို့နှစ်ယောက်တိုင်ပင်ပြီးပထမသခင်မြတ်ကိုရှင်းပြတယ်နောက်ကြဗိုလ်ချုပ်ကိုရှင်းပြတယ်အဲ့လိုနည်းနဲ့သူတို့စူးစမ်းခဲ့ရတယ်ဆိုတော့ပါတယ်ဒါကဥသိမ့်ဖြစ်နေတဲ့ version ပေါ့အဲ့ဒီအကြောင်းကိုပဲတာဒီစနေသားမှာကျတော့ဥနုကတမျိုးရေးမမလူမျိုးတော်တော်များများကဒိုမီနီယန်ဒိုမီနီယန်အဆင့်ကိုသိမ့်မကြိုက်ကြဘူး။ဘာကြောင့်လဲဆိုတော့၃ချက်ရှိတယ်လို့သူကပြောတယ်။နံပါတ်၁ကသူကအစည်းအဝေးတွေအခမ်းအနားတွေလုပ်မယ်ဆိုရင်နိုင်ငံတော်ပြည်ချင်းဆိုလို့မရဘူး။အဲ့ဒီတော့နိုင်ငံတော်ပြည်ချင်းကျွန်တော်တို့မရှိသေးဘူးပေါ့ဗျာ။တော့ဒုဗမာသချင်းပဲရှိဒါဆိုလို့မရဘူး။ God save the king ပေါ့အင်္ဂလန်သချင်းပဲဆိုပါမယ်။နမနိကြမှုခင်းနေဖြစ်လို့ရှိရင်ဗမာပြည်မှာလည်းရှင်းလို့မရဘူး။ဟိုင်းကုတ်ရှိတဲ့လန်ဒန်ကြီးတက်ရမယ်။နံပါတ်3ကြတော့ဒနသာရဖွဲ့ထဲမှာပဲနေရမယ်။ဒီကနေလို့မရဘူး။လွတ်လပ်တဲ့နိုင်ငံနဲ့ကြီးညာလို့မရဒီ၃ချက်ရှိ
ไอ้ตนนั้นน่ะเนี่ยเนี่ยอยู่ฤดูเสร็จเดียวล่ะสิอยู่ฤดูอยู่ฤดูอกุญโชเปนไงเสียจีไว้อกุญนี่อกุญเปนน่ะดาฤาสิถ้าบ่ดอจีต้องเจ็บบ่ไอ้ต้องเจ็บกันเปลี่ยนเส้นอาจีเจกันจ้ะรออนิจตายะใบเราบ่พบผู้เปลี่ยนปงตนันตัดแต่แม้จนเราประมาณฤาสวยบ่ปงตนันย่ออนิจตาย่อลงวะลุละอีเวลูจินไอ้อันเนี่ยจนเราไม่ใจกัน လို့တော့အဲ့ဒီမှာဘိုးချုပ်ကတော့ရီယယ်တီကိုကြည့်တဲ့လူဆိုတော့ဒါလည်းသိမဆိုးလို့ပြောတာလည်းဟုတ်တယ်ပုံပါတယ်သူကလည်းဒီအဆင့်ကိုလိုချင်တာတူပါတယ်အဲ့တော့သူကိုယ်တိုင်ကလည်းအဲ့ဒီဘက်ကိုခတ်ပါပါဖြစ်နေအဲ့ဒါကတော့ဥနုရဲ့တာတေးစနေကလည်းမှာခတ်ပါပါပဲပါတယ်သို့တော့ကျွန်တော်တို့သိတာလားသိတာလည်းရှိတယ်ရှင်လေးလုံးပြရတာဥနုမုံဝမ်းလာရင်လည်းကျွန်တော်မေးတာသိရတာလည်းရှိ
တကယ်လို့မောင်ကြီးပြောပြလို့သိရတာလည်းရှိတယ်ဘိုးချုပ်ကဒိုမီနီယံကိုလက်ခံတော့မယ့်အချိန်မှာသူနဲ့ဒီလိုဥပ္ပချုပ်ဘူးဆိုတော့ဥနုနဲ့ဒီတော့ပြောပြတယ်အဲဒီတို့ဒိုမီနီယံလက်ခံလို့မဖြစ်ဘူးမလို့လဲဆိုတော့ကွန်မန်ဒစ်တွေကငါတို့ကိုနေချက်သမားနဲ့ပေါင်းတော့မယ်လို့ပြောနေတယ်အခုဒါကိုလက်ခံလိုက်ပြီးလုံးဝလွတ်လပ်ရင်မယူရင်ကွန်မန်ဒစ်တွေမှန်တယ်လို့ဖြစ်သွားတယ်အဲဒီတော့မ
တခုရအောင် dominion ဆက်နဲ့သွားမယ်ဆိုတာလည်းဖြစ်နိုင်ပါတယ်အဲ့တော့အဲ့ဒါကတော့ကျွန်တော်နောက်ပိုင်းသိတဲ့အချက်တွေပေါ့အဲ့ဒီကပြောတာပါဟ
ုတ်ကဲ့အဲကျွန်တော်ရဲ့နောက်ဆုံးမိန့်ခွန်းပေါ့နော်မြန်မာနိုင်ငံရဲ့ delay ကိုလည်းစဉ်းစားမယ်တမိုင်းကြောင်းကိုလည်းပြန်စဉ်းစားမယ်ဖွဲ့စည်းတိစောက်ထားပုံတွေကိုလည်းစဉ်းစားမယ်ရှင်မြန်မာအနာကငြိမ်းချမ်းပြည်ဒီမိုကရေစီနိုင်ငံဖြစ်အောင်ဘာတွေကိုပြောင်းလဲရောက်မယ်လို့ကိုကျော်ဝင်းထင
်ဒါလည်းဆိုလိုတာမိကွန်းပဲပြန်ပြီးတော့မှကျွန်တော်တို့ကအကန့်အသတ်တစ်ခုပေါက်ပါပဲပြဿနာတွေကိုပြောလို့ဆိုလို့ရတယ်ဒါနဲ့ပြောမယ်ဆိုတော့ခုနပြောတဲ့ငြိမ်းချမ်းတဲ့တည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ရေးဆိုတာလွတ်လပ်ရေးရပြီကြတဲ့ကျွန်တော်တို့ရဲ့အိမ်မက်အဲ့ဒီအိမ်မက်ကိုသွားနေရအခုရောက်ပလာဆိုတော့မရောက်သေးပါဘူးဒီလောက်ပဲကျွန်တော်ဖြေလို့ရမယ်ထင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုကျော်ဝင်းရဲ့
ဟုတ
်ဟုတ်အခုစတေးသွားခဲ့တာကတော့အောက်ဆော့တိုက်တို့ကပေါမောက်ခါအာချီဘရောင်းရဲ့စာအုပ်ကိုဘာသာပြန်တဲ့ဆရာကျော်ဝင်းဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဥတီမောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မှာနားဆင်ကြရတာပါအခုတခါတော့တပတ်အတွင်းမှာထိတန်းရောက်နေတဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ချင်ပါတယ်ရုရှားနိုင်ငံမှာကျင်းပတဲ့အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲကရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ် ODU ဆက်သွယ်ရေးကော်မတီကမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချလိုက်ပြီဖြစ်ပါတယ်ဒီလိုတပတ်အတွင်းသတင်းတွေကိုတော့နန်းလောင်နဲ့အတူဝင်းခမ်းမောင်တို့ကပြောပြကြမှာဖြစ်ပါတယ်ဗျာ
။ရုရှားနိုင်ငံရှေ့ပိုင်းဗလာဒီဗော့စတော့ကမြန်မာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအခြေအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့အထူးသဖြင့်ရေနံနဲ့တဘာဝဓာတ်ငွေကဏ္ဍမှာရင်းနှီးမြှုပ်နှံကြဖို့အစီအဝေးတက်ရောက်လာတဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ပြားစီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စက်တင်ဘာ9ရက်နေ့ကမင်ကွန်းနယ်မှာတော့မြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ခဲ့သလိုပဲအမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီတို့နဲ့အစားထိုးအသုံးပြုနိုင်ရေးအကြံပြုသွားပါတယ်မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေသလိုရုရှားကနေလည်းစွန့်အင်ပြန်လည်တင်သွင်းနိုင်ဖို့လှုပ်ကင်နေကြောင်းလဲမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်ရုရှားနိုင်ငံကလောင်စာဆီရီကိုတာမန်ထက်ဇင်းနုံတသက်တသားနဲ့ဝယ်ယူထားတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကခီးစင်မစခင် VOA ကိုပြောဆိုထားတာပါစက်တင်ဘာ9ရက်နေ့မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အစည်းအဝေးအစီအစဉ်အပြင်ပမှာတည်တံ့တွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအတွင်းနှစ်နိုင်ငံဆက်ဆံရေးကိစ္စပြောဆိုခဲ့ကြကြောင်းရုရှားနိုင်ငံပိုင် RNA သတင်းမှဖော်ပြပါတယ်ဒီအတော်အတွင်းမှာပဲရုရှားစီကလောင်စာဆီရီကိုမြန်မာကစတင်ဝယ်ယူနေပြီဖြစ်ပြီးရုရှားငွေကြေးရူဘယ်နဲ့ပေးချေဖို့အစီအစဉ်ရှိတဲ့အကြောင်းပို့ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုတာကိုလည်းရုရှားနိုင်ငံထုတ် RAA သတင်းမှဖော်ပြခဲ့ပါတယ်
မြန်မာကြက်တဲကိုထိန်းချုပ်နိုင်ပြီးရွေးကောက်ပွဲကိုအစီအစဉ်တိုင်းလာမယ့်နှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်ထားကြောင်းဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကရုရှားကိုရောက်နေချိန်ရုရှားပိုင် RIA သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားသွားပါတယ်။ရွေးကောက်ပွဲကျင်းပနိုင်ဖို့ချိန်လုံလုံလောက်လောက်ရှိတဲ့အတွက်အစီအစဉ်နဲ့ရွှေ့ဆိုင်ဖို့ရှိမရှိဆိုတော့ပြောဖို့စောလွန်သေးတယ်လို့လည်းမြန်မာစစ်ကောင်းဆောင်ကမေးမြန်းခန်းမှာပြောဆိုသွားတာပါ။ရွေးကောက်ပွဲတွေကိုပြင်ပဖိအားမပါဘဲဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုတဲ့တစ်ချိန်တည်းမှာပဲလွတ်လပ်တဲ့နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SAC ရဲ့စက်တင်ဘာ12ရက်ထုတ်စီရင်ခံစာတရက်မှာတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့18ရာခိုင်နှုန်းကိုပဲထိန်းချုပ်ထားနိုင်ပြီးကျန်းနေရာတွေမှာအတိုက်ခံတွေကထိန်းချုပ်ထားတာဒါမှမဟုတ်ပြည်ပခဖြစ်ပွားနေတယ်လို့ဖော်ပြထားပါတယ်။အခုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ကတော့နှစ်လအတွင်းရုရှားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာဖြစ်ပြီးတန်တမာရေးနဲ့စီးရေးအရာရုရှားနိုင်ငံအပေါ်ပိုပြီးအားကိုးလာတဲ့လက္ခဏာအဖြစ်အကဲခတ်တွေကသုံးသပ်ပါတယ်။အာဏာသိမ်းစစ်ကောင်စီကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံကအစိုးရတွေကဖယ်ချင်တန်ခတ်တာတွေပြစ်မှတ်ထားအရေးယူတာတွေရှိနေတာကြောင့်တန်တမာရေးနဲ့စီးရေးဆက်ဆံမှုတွေအရာရုရှားနဲ့ပိုပြီးနီးနီးကပ်ကပ်ဆက်ဆံလာတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။
2023ပနာယင်းနှင့်ပထမ5လပိုင်းအတွင်းမြန်မာနိုင်ငံဟာပြပကိုဆန်းတဲ့စကွဲတန်ချိန်8,800ကျော်တင်ပို့ခဲ့ပြီးတော့ခမန်းချေအမေရိကန်ဒေါ်လာ302တန်းရရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံဆန်စပါးအသင်းချုပ် MRF ကိုကိုးကားပြီးတော့မြန်မာအလင်းသတင်းစာမှာရေးပါတယ်။ပနာယင်းနှင့်ဒုတိယနေ့ဝက်အတွင်းကလည်းပြပကိုဆန်းတဲ့စကွဲတန်ချိန်3,400တင်ပို့နိုင်ခဲ့တဲ့အကြောင်းဆန်စပါးအသင်းချုပ်ရဲ့စီးရင်တွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာစံနှက်ရခမလုံလောက်တဲ့အခြေအနေကိုရင်ဆိုင်နေရတယ်ဆိုပြီးနိုင်ငံတကာကဝေဖန်တဲ့ချိန်မှာအခုလိုကင်ကနန်တွေထွက်လာတာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြပကိုတင်ပို့နေတဲ့စံတွေအပြင်ပြည်ရင်းမှာစားသုံးဖို့အရန်ဆန်တစ်နှစ်စာဖူလောင်အောင်တူလောင်ထားတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲ VOA ကိုပြောသွားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးထုတ်လို့အားလက်ရှိအခြေအနေထက်နှဆတိုးအောင်မျိုးကောင်းမျိုးတန့်မြေဩဇာနဲ့ထုံးရက်ဆိုင်ပြဖို့ဒီဇယ်စီတွေထောက်ပံ့ပေးဖို့မိတ်ဆွေနိုင်ငံတွေကိုရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်မှာတိုက်တွန်းသွားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာလူဦးရေရဲ့၄ပုံ၃ပုံဟာစာနာရိတ်ခါမလုံလောက်တဲ့အခြေအနေကိုရင်ဆိုင်ရနိုင်တယ်လို့တတိပေးထားပြီးတော့73.3%တန်းကျော်အစားအစာမလုံလောက်တဲ့အခြေအနေရင်ဆိုင်နေရတဲ့ဆိုပြီးကုလသမဂ္ဂကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကတော့တတိပေးထားပါတယ်ကုန်စည်နှုန်းကြီးမြင့်တာငွေကြေးဖောင်းပေါ်တာနဲ့မြန်မာကျပ်ငွေတမိုးထိုးကျနေတာအပြင်လက်နက်ကိုင်ပဋိပက္ခတွေနဲ့စစ်ပေးရှောင်ဒုက္ခတွေတိုးလာနေတာကြောင့်မြန်မာစီးပွားရေးနဲ့အောက်ခြေပြည်သူတွေရဲ့နေ့စဉ်ရည်တည်မှုအပေါ်နိုင်ငံတကာစီးပွားရေးပညာရှင်တွေနိုင်ငံရေးအကဲခတ်တွေကလည်းဆိုရင်းနဲ့အကြောင်းပြောဆိုနေတာဖြစ်ပါတယ
်။ထိမ့်သိမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းတွေးဆမှုမရဘူးဆိုရင်မြန်မာနိုင်ငံကိုသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာပြောဆိုတာကိုအယ်ဂျာစီးယားသတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေတဲကရွေးကောက်ပွဲမတမာမှုအတွက်ဆိုပြီးအလုံနဲ့ထောင်ဒဏ်3နှစ်ထပ်မံပြစ်ဒဏ်ချမှတ်လိုက်တာကိုသူ့အနေနဲ့တတိပြုမိတဲ့အကြောင်းစင်ကာပူနိုင်ငံ ISEAS Yusof Ishak Institute မှာအထူးကိုယ်စားလှယ်နိုလင်းဟေဇာကစက်တင်ဘာ5ရက်နေ့ကပြောကြားသွားခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လတတိယပတ်အတွင်းနိုလင်းဟေစာမြန်မာနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုအကျဉ်းထောင်အတွင်းကနေအိမ်ကိုပြန်ပို့ရေးကိစ္စနဲ့သူနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့နိုလင်းဟေစာကတောင်းဆိုခဲ့ပြီးတော့စစ်ကောင်စီကြီးကဘက်ကတရားစီရင်ရေးကိစ္စတွေပြီးဆုံးသွားတဲ့အခါဒေါ်ဆန်းစုကြည်ဘက်ကတုံ့ပြန်လာတဲ့အခြေအနေကိုမူတည်ပြီးစဉ်းစားဆောင်ရွက်သွားမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကတ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရီလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲဆိုထားပြီးလက်ရှိအချိန်ထိထောင်ဒဏ်120ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ
်။မြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့လက်နက်ကြီးတွေနေဆက်ဖြတ်ကျော်ကြရမှုနိုင်ငံနေဆက်မှာမစင်မချင်းပြစ်ခတ်မှုနဲ့ဝင်ဟင်ပိုင်နဲ့ချိုးဖောက်မှုဆွဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကစက်တင်ဘာ4ရက်နေ့မှာဆင်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။နေဆက်ရေးရာကိစ္စမြန်မာတပ်အမတ်ကိုထပ်မံဆင်ခေါ်ခဲ့ပြီးကန့်ကွက်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှသတင်းထောက်တွေကိုပြောဆိုခဲ့တယ်လို့ United News of Bangladesh သတင်းကဖော်ပြပါတယ်။မြန်မာတပ်ဖွဲ့တွေပစ်ခတ်ခဲ့တဲ့မော်တာကြီးစံတကူဘင်္ဂလားဒေ့ရှ်နယ်ဆောင်ရဲတပ်ဖွဲ့စခန်းအမှတ်40နဲ့43ကြားစက်တင်ဘာ3ရက်နေ့မှာကျရောက်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဒါကာမြို့တော်ကနိုင်ငံတော် AK ဟာပတ်မာကိုဆင်ခေါ်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူ
မာယာမတ်မနူကဘဲကပြောတာကိုကိုးကားပြီးတော့အနာဒိုလူအေဂျင်စီသတင်းကဖော်ပြပါတယ်။မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကိုကျရောက်ခဲ့ပြီးတဲ့နောက်ဩဂုတ်23နဲ့28ရက်နေ့တို့ကလည်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမကြီးကိုဆင်ခေါ်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်နဲ့နေဆက်ရခိုင်ဒေသတစ်ဝှမ်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ရခိုင်တပ်မတော်အေအေတို့ကြားစီရေလှုပ်ရှားမှုတွေရှိနေပါတယ်။
မြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Oridu ဆက်သွယ်ရေးကုမ္ပဏီရဲ့လုပ်ငန်းတွေကိုစင်ကိုချေဆိုင် Nine Communications Limited ကို American Dollar 586 သန်းနဲ့ရောင်းချဖို့သဘောတူလက်မှတ်ရေးထိုးလိုက်ပြီးလို့ Qatar ချေဆိုင် Oridu ကုမ္ပဏီကစက်တင်ဘာ10ရက်နေ့မှာပြောပါရယ်မြန်မာနိုင်ငံကနေထွက်ခွာရတဲ့အကြောင်းရင်းကိုကုမ္ပဏီကပြောကြားခြင်းမရှိပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းကုမ္ပဏီပေါ်ထိခိုက်မှုတွေရှိနေခဲ့တယ်လို့ Telegeography သုတေသအချက်အလက်တွေမှာတွေ့ရှိရပါတယ် Oridu ကုမ္ပဏီဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်းကုမ္ပဏီဖြစ်ပြီးအာဏာမသိမ်းမီ2020ခုနှစ်တုန်းကသုံးစွဲသူ15သန်းနီးနီးရှိခဲ့ပါတယ်။2020နှစ်ကုန်ပိုင်းမှာ Oridu သုံးစွဲသူ 14.8 သန်းရှိပေမဲ့2022ခုနှစ်ဇွန်လကုန်မှာတော့သုံးစွဲသူ 8.3 သန်းထိရော့ကျသွားတယ်လို့ Oridu ကုမ္ပဏီကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနော်ဝေးအခြေစိုက် Telenor ဆက်သွယ်ရေးကုမ္ပဏီကမြန်မာနိုင်ငံကနေအရင်ဆုံးထွက်ခွာသွားခဲ့တာပါ။ Telenor ထွက်ခွာသွားပြီးတဲ့နောက်မြန်မာနိုင်ငံတွင်းဆက်သွယ်ရေးလုပ်ငန်းနှစ်ပယ်မှာ Oridu ကုမ္ပဏီဟာရှယ်ယာအများစုဝင်ထားတဲ့နိုင်ငံသားပိုင်နောက်ဆုံးကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်။မလာတော့ကအပြီးသက်ရောင်းချခဲ့တဲ့ Telenor ကုမ္ပဏီကိုတော့ရွှေပြိုင်းဖြူကုမ္ပဏီနဲ့ Lebanon ခြေဆိုင် M1 ယင်းနီးမြှုပ်နှံမှုကုမ္ပဏီတို့ကလွှဲကြောင်းဝယ်ယူခဲ့တာဖြစ်ပါတယ
်။နန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြသွားတဲ့မြန်မာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးနားဆင်ရမှာကတော့တပတ်အတွင်းနိုင်ငံကသတင်းတွေပဲဖြစ်ပါတယ်။ရုရှားထိန်းချုပ်ထားတဲ့ Zaporizhia မြို့ကနျူကလ িয়ার ဓာဘေးစက်ရုံနားမှာစီးရီးတင်းမာနေတာကိုရကြဖို့ IAEA ကတိုက်တွန်းလိုက်ပါတယ်။ပြည်ထောင်မှာတော့ Conservative Party ခေါင်းဆောင်ဝန်ကြီးချုပ်ဖြစ်လာပါတယ်။မဟိတန်စင်နဲ့ကိုစံကျော်တို့ကပြောပြကြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံအခြေပိုင်းမှာရုရှားတပ်တွေရဲ့တိုက်ခိုက်မှုကိုခုခံနေရပြီးတော့တောင်ပိုင်းမှာတော့ရုရှားတပ်တွေအထင်အားနဲ့အကြောင်းယူကရိန်းဘက်ကဒီသတင်းပတ်လည်တုန်းကပြောပါတယ်။ယူကရိန်းအရှေ့ပိုင်းကဒေါနက်စ်မြို့ကိုရုရှားတပ်တွေကအောင်မြင်စွာသိမ်းယူနိုင်ပြီးတော့ယူကရိန်းတောင်ပိုင်းကလောင်စာဆီတူလောင်ရနေရာကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းရုရှားဘက်ကစက်တင်ဘာလ9ရက်နေ့မှာပြောပါတယ်။စက်တင်ဘာလ10ရက်နေ့မှာယူကရိန်းတပ်တွေကယူကရိန်းအရှေ့မြောက်ပိုင်းခါကီဖ်မှာရှိတဲ့ရုရှားတပ်တွေထိန်းချုပ်ရာမြို့တချို့ကိုပြန်ပြီးတော့သိမ်းပိုက်ခဲ့ပြီးဆိုပြီးတော့ယူကရိန်းသမ္မတဖလော်ဒီမီယာဇယ်လင်စကီကပြောပါတယ်။ယူကရိန်းတောင်ပိုင်းဒေသကရုရှားတပ်တွေကိုယူကရိန်းလက်နက်ကြီးတွေနဲ့ခိတိမိမိအောင်မြင်အောင်တိုက်ခိုက်နိုင်ခဲ့တယ်ဆိုပြီးတော့လည်းသူကပြောပါတယ်။မူဝါဒပိုင်းဆိုင်ရာအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးကောလင်ကောင်းကလည်းယူကရိန်းတပ်တွေဟာနှိကွေးပေမဲ့အသေးပေရှိတဲ့တိုးတက်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းပြောပါလိမ့်။တရားတွေကိုဖျက်ဖြစ်နိုင်တာကြောင့်ရုရှားတပ်တွေသွာလာမှုနဲ့ထောက်ပံ့လုပ်ငန်းတွေကိုအနှောက်အယှက်ဖြစ်အောင်ယူကရိန်းတပ်တွေလုပ်နိုင်တာပဲဆိုပြီးတော့ပြည်ထောင်ကာကွယ်ရေးဌာနကပြောပါလိမ့်။ဥရောပတပ်ရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်စက်ရုံဖြစ်တဲ့ Zaporizhia နျူကလ িয়ার စွမ်းအင်စက်ရုံနားမှာစီးရီးလှုပ်ရှားမှုတွေရပ်တန့်ဖို့ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင်အဖွဲ့ IAEA ကစက်တင်ဘာလ6ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာတောင်းဆိုထားပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာရုရှားနဲ့တိုက်ပွဲတွေကြား Zaporizhia နျူကလ িয়ার ဓာတ်ပိတ်စက်ရုံရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနဲ့စွန့်ရင်စေဖြစ်တဲ့အကြောင်း IAEA ကပြောပါတယ်။စက်ရုံအနီးရုရှားသိမ်းပတ်ရနေရာတွေကဒေသခံတွေအနေနဲ့ဘေးလွတ်ရာကိုရှောင်နေကြဖို့လည်းယူကရိန်းဘက်ကသတိပေးထားပါတယ်။တချိန်တည်းမှာပဲယူကရိန်းပေါ်မှာဆစ်လက်နဲ့ပစ္စည်းထောက်ပံ့ဖို့အမေရိကန်ကဒေါ်လာ695သန်းထိထပ်ပေးဖို့တရော့ဘိုင်ဒန်ကစက်တင်ဘာလ9ရက်နေ့မှာအတည်ပြုခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောပါတယ်။အမေရိကန်၊ယူကရိန်းနဲ့ဂျာမနီကာကွယ်ဝင်ကြီးတွေနဲ့မြောက်လန်တိတ်စာချုပ် NATO အကြီးအကဲတို့ဂျာမနီနိုင်ငံ Ramstein မြို့မှာစက်တင်ဘာလ10ရက်နေ့မှာတွေ့ဆုံခြင်းအတွင်းဝင်ကြီး Austin ကပြောခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့တစ်ခါသူတို့ဆုံနှုန်းကလည်းအမေရိကန်ကယူကရိန်းအတွက်နောက်ထပ်ဒေါ်လာ 6.3 ဘီလီယံပို့ကာကွယ်ရေးအထောက်အပံ့တွေပေးခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ
်။ဗြိတိန်ရဲ့တတိယမြောက်အမျိုးသမီးဝင်ကြီးချုပ်ဖြစ် Liz Truss ကိုစက်တင်ဘာလ6ရက်နေ့မှာဗြိတိန်ဘီယမာကြီး Elizabeth ကအတီးပြုခံလိုက်ပါတယ်။ Truss ဟာဗြိတိန် Conservative Party အတွင်းခေါင်းဆောင်ရေးပွဲမှာဘန်နာရေးဝင်ကြီးဟောင်း Rishi Sunak ကိုအနိုင်ရခဲ့ပါတယ်။သူအနိုင်ရကြောင်းကြေညာပြီးနောက်မှာ Truss ကပြည်သူတွေလက်ငင်းကြုံနေရတဲ့စွမ်းအင်လောင်စာဈေးနှုန်းမြင့်တက်နေတဲ့ကိစ္စတွေမှာပဲလောင်စာထောက်ပံ့ရေးနဲ့ပတ်သက်ပြီးတည်ရှိနေတဲ့ရေရှည်ကြုံတွေ့ရမယ့်ကိစ္စကိုလည်းဖြေရှင်းသွားပါမယ်လို့ပြောပါတယ်။ဗြိတိန်ဝင်ကြီးချုပ်တဲ့အနေနဲ့ Truss ဟာလက်တလောပြဿနာတွေဖြစ်တဲ့စီးပွားရေးကျဆင်းနေမှုလုပ်သားပြဿနာစွမ်းအင်ဈေးမြင့်တက်နေတာတွေကိုချက်ချင်းလက်ငင်းရင်ဆိုင်ရမယ့်အပြင်လာမယ့်ဆောင်းအဒီကာလစွမ်းအင်ပြတ်လက်နိုင်တဲ့ပြဿနာကိုလည်းဖြေရှင်းရဖို့ရှိပါတယ်။
မင်းခင်ပြည်သူကဥပဒေပြုအမတ်တွေထိုင်ဝမ်ကျွန်းကိုတာရောက်ခဲမှုကိုတရုတ်ကပြည်ပြင်းထန်ကန့်ကွက်သွားပါသည်။အမတ်ရှိရောက်ပါတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကစက်တင်ဘာလ9ရက်နေ့မှာထိုင်ဝမ်ကိုတာရောက်တာပါ။ Florida Democrat အမတ် Stephanie Murphy ကဥဆောင်တဲ့ဒီပါတီနှစ်ရက်လုံးပါတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်နဲ့တွေ့ဆုံခဲ့တယ်လို့ဒီခီးစင်ဟာအမေရိကန်လွှတ်တော်ဘက်ကထိုင်ဝမ်ကိုအခိုင်အမာထောက်ခံမှုပြတာဖြစ်တဲ့အကြောင်းထိုင်ဝမ်သမ္မတကပြောပါသည်။နောက်နေ့စက်တင်ဘာလ10ရက်နေ့မှာပဲဒီလိုအမေရိကန်အမတ်တွေထိုင်ဝမ်ကိုလာရောက်တဲ့ခီးစင်ပေါ်မှာပြင်းပြင်းထန်ထန်ဆက်ကြည့်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးကပြောပါတယ်ဒီခီးစင်ကိုဥဆောင်တဲ့အမတ်မာဖီကတော့ထိုင်ဝမ်နဲ့ကုန်သွယ်ရေးသဘောတူညီချက်တည်းရဲ့ထွက်လာဖို့ရည်မှန်းထားပြီးတော့ထိုင်ဝမ်နဲ့စီးပွားရေးဆက်ဆံမှုတိုးမြှင့်ရေးဟာအမေရိကန်လွှတ်တော်ကလုံနိုင်တဲ့အရေးကြီးဆုံးကိစ္စတစ်ခုဖြစ်တယ်ဆိုပြီးလည်းပြောပါတယ်ပြီးခဲ့တဲ့လတုန်းကအမေရိကန်အားလုံးတော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်ခဲ့ပြီးကလေးကအမေရိကန်ကိုယ်စားလှယ်ပြီးထိုင်ဝမ်တာဝန်ရှိသူတွေနဲ့ဆက်တိုက်ဆိုသလိုလာရောက်တွေ့ဆုံနေကြတာပါထိုင်ဝမ်ဟာသူတို့ပိုင်နဲ့ဖြစ်တဲ့ဆိုပြီးတော့ပြောဆိုထားတဲ့တရုတ်ဘက်ကတော့ထိုင်ဝမ်ချုပ်အနီးမှာတိုက်လေယာဉ်တွေအဝေးထင်းဒရုန်းယာဉ်တွေနေ့စဉ်ဆိုသလိုလွှတ်ပြီးတော့စီးရဲအရာချင်းချောက်မှုတွေတိုးမြှင့်လှုပ်ဆောင်နေပါတယ
်လေတပ်လေ့ကျင့်မှုတွေပါဝင်အိန္ဒိယနဲ့ဂျပန်နိုင်ငံပူးပေါင်းစီးရဲလေ့ကျင့်မှုတွေလုပ်သွားဖို့စီစဉ်ထားကြောင်းစက်တင်ဘာလ10ရက်နေ့ဂျပန်နိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အိန္ဒိယကာကွယ်ရေးဝန်ကြီးဂရနက်ဆင်းဂျပန်နိုင်ငံတိုကျိုမြို့တော်ကိုတွားရောက်စဉ်ဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဇူဟာမာဒါနဲ့တွေ့ဆုံပြီးနှစ်နိုင်ငံကာကွယ်ရေးပူးပေါင်းလှုပ်ဆောင်သွားမယ့်အကြောင်းပြောဆိုသွားခဲ့တာပါအိန္ဒိယနဲ့ဂျပန်နှစ်နိုင်ငံကြားကာကွယ်ရေးပစ္စည်းကိရိယာတွေနဲ့ဤပညာပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့ပူးပေါင်းလှုပ်ဆောင်သွားမှုတွေလုပ်ဖို့ကအဓိကအချက်တစ်ချက်ဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဆင်းကပြောပါတယ်
ကိုရီးယားစစ်ကြောင့်ကွဲသွားတဲ့မိသားစုတွေပေါင်းစည်းတွေ့ဆုံရဲ့အစည်းအဝေးပြန်ဆနိုင်ရဲ့အတွက်မြောက်ကိုရီးယားနဲ့ဆွေးနွေးဖို့တောင်ကိုရီးယားဘက်ကဒီသင်းမှန်နောက်ပိုင်းမှာအဆိုပြုထားပါသည်။မြောက်ကိုရီးယားနျူကလ িয়ার အစည်းအဝေးကြောင့်နှစ်နိုင်ငံကြားနှစ်ပေါင်းများစွာဆက်ဆံရေးတည်တည်မှမှရှိနေတာပါ။ဖြောင့်မှန်တဲ့ဆွေးနွေးပွဲတည်းရဲ့အမြင်ဆုံးဖြစ်လာစီဖို့ကိုရီးယားနိုင်ငံကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးနိုင်ကြမယ်လို့တောင်ကိုရီးယားဘက်ကမျှော်လင့်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရရဲ့ကိုရီးယားပေါင်းစည်းညီညွတ်ရေးဌာနဝန်ကြီးခွန်ယုံဆဲကပြောပါသည်
တပတ်တွင်ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုတော့မိုက်တန်းစင်နဲ့ကိုစံကျော်တင်ပြခဲ့တာပါ VOR ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားအမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဆီလက်နဲ့ပစ္စည်းဝယ်ယူရေးအတွက်အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်နေတဲ့ရေနံနဲ့သဘာဝတောင်းွေလုပ်ငန်းတွေကိုပိတ်ဆို့ရေးယူဖို့နဲ့ကုလသမဂ္ဂမှမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်တမန်အကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်အမေရိကန်အစိုးရအနေနဲ့လှုံ့ဆော်ပေးဖို့တောင်းဆိုတဲ့အနေနဲ့ပြီးခဲ့တဲ့စနေနေ့စက်တင်ဘာလ10ရက်နေ့မှာဝါရှင်တန် DC တဝိုက်ကအဝေးရောက်မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကအမေရိကန်သမ္မတအိမ်ဘူရိုရှေ့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဗြိတိန်နိုင်ငံမှာဘီယင်မာကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားတဲ့အတွက်နှစ်ပေါင်း60အတွင်းပထမအဆုံးအကြိမ်နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပဖို့ပြင်ဆင်နေပါတယ်။ဗြိတိန်ရဲ့သမိုင်းမှာရဲအင်အားအများဆုံးအသုံးပြုတဲ့လုံခြုံရေးအစီအစဉ်တရားဖြစ်လည်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတကာထိပ်သီးခေါင်းဆောင်တွေဇာပနာအခမ်းအနားကိုတက်ရောက်မှာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးကြမှတ်ထားမှာဖြစ်ပါတယ်။ယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းမှာအဓိကမဟာဗျူဟများမြောက်ထိုးစစ်ကြီးကိုဆင်နွှဲခဲ့ရမှာအရေးပါတဲ့မြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးရုရှားတပ်သားထောင်ပေါင်းများစွာဟာအော့စကီမြို့တစ်ဖက်ကမ်းကိုစုခွာသွားကြတယ်လို့ယူကရိန်းကစနေနေ့မှာကြေညာပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့ရဲ့တပ်ဖွဲ့တွေကဒီမြို့ကနေစုခွာခဲ့တယ်လို့အတည်ပြုပြောဆိုပါတယ်ဒါပေမဲ့ဒီတိကျအကြေပြုနိုင်ခြင်းတော့မရှိသေးပါဘူးအာဖဂန်နစ္စတန်နိုင်ငံကကာဗူးမြို့မှာတာလီဘန်တပ်ဖွဲ့တွေရဲ့စစ်တင်နှံမှာမောင်းနေခဲ့တဲ့ Black Hawk ရဟယံပြစ်ချပြီးအနည်းဦး3ဦးသေဆုံးက5ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုစောမိုးကျော်ပြောပြခဲ့တာပါဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မနက်ခင်း VOA ရဲ့အစီအစဉ်လေးကိုလှိုင်းလို့မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ကြတာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.